မနေ့မလတရက်အင်္ဂါနေ့က NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်နဲ့အတူနေပြည်တော်ကလွှတ်တော်တွေမှာတက်နေကြတဲ့ NLD လွှတ်တော်ကိုယ်စားလှယ်အမတ်300ကျော်တို့တွေ့ဆုံပြီးတော့ပါတီလုပ်ငန်းပိုင်းတွေနဲ့အတူလွှတ်တော်ရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အထက်အချက်တွေထဲမှာတော့လွှတ်တော်ရဲ့မေးခွန်းနဲ့အဆိုတွေကိုစီကံတကျတင်ဖို့မေးဖို့အပြင်မေးခွန်းတွေကိုလည်းစီစီရေးအဖွဲ့တွေကိုကြိုးပြီးတင်ဖို့အတွက်ပါတီရဲ့ဥက္ကဋ္ဌကညွှန်ကြားပါတယ်။ဒီလိုအချက်တွေထဲမှာ NLD လွှတ်တော်ကိုယ်စားလှယ်အမတ်တွေကိုချစ်တဲ့ဒီရေချင်းစစ်စာမေးဝဲတွေမှာရန်ကုန်နဲ့မန္တလေးကရလတ်အစိုးဆုံးဖြစ်နေပြီးအဲ့ဒီအချိန်မှာတမှတ်မှမရတဲ့သူတွေလည်းရှိတာမို့ပိုးပြီးစူးစမ်းကြဖို့လည်းထောက်ပြတိုက်တွန်းသွားပါတယ်။2015ရွေးကောက်ပွဲအပြီးရွေးချယ်ခံရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေကိုအတုပ်လိုက်ခွဲပြီးတင်နန်းစီယာတွေကတင်နန်းတွေပို့ချခဲ့ပါတယ်။ဒီတင်နန်းတွေပြီးရေချင်းစစ်စာမေးဝဲတွေကိုစစ်ပြီးရလတ်တွေကိုတော့ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်နဲ့အတူပါတီရဲ့ထိပ်ပန်းခေါင်းဆောင်တွေကိုတင်ပြခဲ့ရတာဖြစ်တယ်လို့တင်နန်းတွေမှာတင်ကြားပို့ချခဲ့သူဆရာတူဖြစ်တဲ့တရားလွှတ်တော်ရှင်ဒီဥကိုနီကရှင်းပြပါတယ်
။အဲ့တော့တင်နန်းကိုလုတ်ပြီးတဲ့နောက်ဒီတင်နန်းမှာအမတ်တွေရဲ့အဆင့်ကလည်းတိဖို့လိုအပ်တဲ့အတွက်ကြောင့်လို့ကဆာဘူးဝဲကိုလုတ်တယ်။ဆာဘူးဝဲလုတ်ပြီးတဲ့နောက်အဲ့ဒီရတဲ့ဆာဘူးဝဲရစောက်ကိုတင်နန်းသားတွေတော့မထုတ်ပြန်ပါဘူး။ဒီကျွန်တော်တို့ဒီလူကြီးတွေပေါ့လေတော်ဆန်းစုကြည်အပါဝင်နော်ဒီသက်ဆိုင်ရာလူကြီးတွေစီကိုကျွန်တော်တို့ကအစီရင်ခံစာပြန်ပြီးတော့တင်ပြတယ်ပေါ့ဗျာ။အဲ့ဒီမှာကိန်းကနန်းနေအရာပေါ်သွားတာတော့မန္တလေးကအောက်ရအနေဆုံးဖြစ်သွားတယ်ပေါ့ဗျာ။နောက်ဒုတိယရန်ကုန်ပေါ့လေအဲ့တော့အဲ့ဒါလေးတွေပေါ်တဲ့အခါကျတော့ဒီအပေါ်မှာမူတည်ပြီးတော့မှဒါရန်ကုန်နဲ့မန္တလေးကိုနည်းနည်းလေးစူးစမ်းဖို့လိုတယ်ဆိုတာကိုသတိပေးလိုက်တဲ့သဘောပ
ါဒါပေမဲ့အခုလွှတ်တော်မတ်တွေကိုစစ်ခဲ့တဲ့အရေးချင်းစစ်ဆေးမဲ့ဝဲတွေမှာတမတ်မှမရခဲ့တဲ့သူရှိတယ်ဆိုတာဘာကြောင့်မှလဲဆိုရင်မေကွန်ကိုတော့
ကျွန်တော်တို့ကဟိုဓမ္မစိတ်ထံလိုဟိုမေကွန်မျိုးလေးတွေတခုမေးတယ်အဲ့ဒါကကျွန်တော်ဘာသာမဟုတ်ဘူးပေါ့လေဒီဘက်ကပါတီစီမင်းစီကံပိုင်းနဲ့ပတ်သက်တဲ့အဲ့မှာမေးတာပါအဲ့တော့အဲ့ဒါကတော့ဟိုသူမဖြေတတ်ဘူးဆိုရင်တော့လွဲပြီလေလွဲပြီဆိုရင်တုံ့ပြန်ချက်တော့ပါမယ်။ဒါကတော့ဟိုမေးခွန်းရဲ့အနေအထားအရသူကဟိုဖြီးလို့ဖြတ်လို့မရဘူးအတိအကျဖြေရမယ့်ဟာမျိုးကိုမေးလိုက်တဲ့အခါသူမဖြေနိုင်လို့ရှိရင်တော့ရမှာပေါ့။အဲ့ဒါကြောင့်ဖြစ်သွားတာပါ။နည်းနည်းပါးပါးရှိမှာပေါ့ဗျာ။စာပေမဲ့လူ100လောက်ခဲ့ရဒီကျမှာတော့ဟုတ်တယ်မလား
။ဒါကတော့ NLD ပါတီမှာဥပဒေရေးရာတွေနဲ့ပတ်သက်ပြီးတော့တင်းနှံပို့ချခဲ့သူဆရာတူဖြစ်တဲ့တရားလွှတ်တော်ရှင်နေဦးကိုနီပြောပြသွားတာပါရှင်။တကယ်တော့2015ရွေးကောက်ပွဲမှာပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ကိုယ်တိုင်ကလူပုဂ္ဂိုလ်ကိုမကြည့်ဘဲနဲ့ပါတီကိုသာကြည့်ပြီးမဲပေးပြောခဲ့တယ်လို့လူစုကလည်းတောင်ဆန်းစုကြည်နဲ့အတူ NLD ပါတီကိုသာကြည့်ပြီးရွေးချယ်ခဲ့တာဖြစ်တယ်လို့အမျိုးသမီးများကွန်ရက်မြမအဖွဲ့ရဲ့ပဲ့ကိုင်ကော်မတီဝင်တဦးဖြစ်တဲ့မခင်လေးကပြောပါတယ်
အဲ့ဒီမှာတော့ကျွန်မထင်တယ်အာတာချက်အားနဲ့ချက်တွေကတော့အများကြီးရှိမယ်လို့စာရေးကပြောပြတာပေါ့နော်အခုလိုမျိုးအရေးချင်းချင်းဆံမွဲမှာစက်တွေရန်နေတယ်ဆိုတော့လေဒါကျွန်မတို့ကြိုပြီးတော့ပြောင်းလင်းပြီးသားပါပဲဘာလို့ဆိုတော့ဟိုသက်ဆိုင်ရာပါဝင်တဲ့ကိုယ်စားလှယ်တွေကဟိုချုပ်တင်ပြင်ဆင်ပြီးတော့ဝင်လာတဲ့ဟာမျိုးလည်းမဟုတ်ဘူးဒီနိုင်ငံရေးထဲမှာမှဒီဆိုတော့ဟိုလိုင်းကိုသွားမယ်ဆိုပြီးတော့ချုပ်တင်ပြင်ဆင်ထားတဲ့သူကအနေချင်းလောက်ပဲပါမှာပါအဲ့ဒီအတွက်သူတို့မှာအားနဲ့ချက်တွေရှိနေမယ်ဒါကတော့ကျွန်မတို့ပြန်ပြင်လို့လည်းမရတော့တဲ့အတွက်ဒီအတွက်ကိုကျွန်မတို့ဟိုပြောနေမဲ့အစားပေါ့ဒီကိုယ်စားလှယ်တွေကိုတိတိပို့ပြီးတော့သူတို့မှာရှိနေတဲ့ဒါမှမဟုတ်ဟိုမရှိသေးဘူးလို့လည်းပြောလို့ရမယ်ဒါမှမဟုတ်မိခဲ့ပြပုံဖြစ်နေတဲ့အရေးချင်းတွေကိုကျွန်တော်တို့ပြန်လည်ဖော်ထုတ်ဖို့ကတော့ပါတီမှာတာဝန်ရှိမယ်လို့ထင်ပါတယ
်အခုလို NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဥက္ကဋ္ဌကိုယ်တိုင်ကအရေးအချင်းတွေနဲ့ပတ်သက်ပြီးတတိပေးလိုက်တဲ့အပေါ်မှာတော့မြမနိုင်ငံရေးလှိလာတုံ့သက်သူတူဖြစ်တဲ့ဒေါက်တာရန်မျိုးသိန်းရဲ့အမြင်ကတော့
ဟိုရွေးကောက်ပွဲမတိုင်ခင်ကိုယ်စားလှယ်ရွေးချယ်ကလေးကကိုဒီ NLD ပါတီအနေနဲ့လိုအပ်ချက်တွေအားနည်းချက်တွေအများကြီးရှိကြတာကိုတွေ့ရတယ်။နောက်ပါတီရဲ့ခေါင်းဆောင်ဘိုင်းမှာလည်းပဲကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဟိုရှင်းလင်းတိကျပြတ်သားတဲ့မူဝါဒလမ်းစဉ်သဘောမျိုးကိုချမှတ်ပြီးလှုပ်ဆောင်နိုင်ခဲ့မှုအပိုင်းမှာအားနည်းချက်တွေရှိတာကိုတွေ့ရတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွတ်တော်ကိုယ်စားလှယ်ဒီအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချောင်းမှုရည်ရွယ်ပြီးပြင်ဆင်တဲ့ခြေလှမ်းလို့ကျွန်တော်ကမြင်တယ်။အရေးအသွေးပိုင်းကိုအလေးနဲ့အဓိကထားဖို့ရည်ရွယ်တဲ့ခြေလှမ်းလို့ကျွန်တော်ကတော့သုံးသပ်ပါတယ်
။ဒါပြင်လည်းမနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာပြောတဲ့စကားတွေကိုတာဝန်ယူရမှာဖြစ်ကြောင်းတကယ်လို့စကားမှားတယ်ဆိုရင်တယောက်တည်းကိုထိခိုက်တာမဟုတ်ဘဲနဲ့အားလုံးကိုထိခိုက်နိုင်တယ်လို့လည်းဒေါင်းဆန်းစုကြည်ကသတိပေးတိုက်တွန်းပြောကြားသွားပါတယ်။တကယ်တော့ NLD ပါတီမှာရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကာလတွေနောက်ပိုင်းဒီလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေကန့်သက်ထားခဲ့တာရှိသလိုအခုဆိုရင်လည်းဒီပါတီရဲ့မူဝါဒပိုင်းဆိုင်ရာတွေကိုပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆန်းစုကြည်တယောက်တည်းကပဲပြောဆိုမယ်ဆိုပြီးတော့လည်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။တကယ်တော့ဒီလိုမျိုးလွှတ်တော်ကိုယ်စားလှယ်တွေကိုလွတ်လပ်စွာပြောဆိုခွင့်နဲ့ကန့်သက်ထားတာဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးအချင်းပိုင်းဆိုင်ရာတွေမှာထိခိုက်မှာစိုးရိမ်တယ်လို့လည်းဒေါက်တာရမျိုးသိန်းကထောက်ပြပါတယ်
။သတင်းမီဒီယာတွေရဲ့အပေါ်နဲ့ပတ်သက်ပြီးတော့ပြောရေးဆိုခွင့်ကိုပါတီတဲမှာအရန်ကိုတင်းတင်းကြပ်ကြပ်ဟိုထိန်းချောင်းထားတာကတော့ဒါဟာဖြစ်ပင်ဖြစ်တတ်တဲ့အနေအထားမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်။လွှတ်တော်ကိုယ်စားလှယ်ကြီးချာမှာပြောရေးဆိုခွင့်ကိုကြည်ကြည်ပြင်းပြင်းပေးနိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့လိုပြောရေးဆိုခွင့်ရှိတဲ့လွှတ်တော်ကိုယ်စားလှယ်ကြီးဟာ ပါတီရဲ့မူဝါဒပါတီရဲ့လမ်းစဉ်ပါတီရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ကြည်ကြည်နဲ့နဲ့နားလေသဘောပေါက်ပြီးတော့သတင်းမီဒီယာတွေကိုဖြေချတဲ့နေရာမှာပါတီရဲ့မူဝါဒနောက်ပြီးတော့လက်ရှိတွားနေတဲ့အမျိုးသားပြည်ထောင်စုရေးလမ်းကြောင်းနောက်ပြီးတော့လက်ရှိဖော်ဆောင်နေတဲ့ဒေါက်ဆန်းစုကြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေချက်တဲ့ကြော်လွားရေးနဲ့ဟိုပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဟိုမထိခိုက်တဲ့ပုံစံမျိုးစနစ်တကျပြောထောင်မှုလိုအပ်တယ်လို့မြင်ပါတယ်။ဒါပေမဲ့ဟိုအရန်ကိုကန့်သတ်ဟိုထိန်းချုပ်တာမျိုးကလည်းပဲပါတီတွင်းဒီမိုကရေစီပိုင်းနဲ့နောက်ပါတီတွင်းမှာတကယ်လို့ရည်ကံရည်ရှိတဲ့ဟိုပါတီဒုတိယတန်းခေါင်းဆောင်တွေပေါ်ထွက်လာဖို့အတွက်ကိုအဟန့်တားဖြစ်မှာကိုလည်းပဲစိုးရင်စရာရှိပါတယ်ဗျာ
အခုဆိုရင် NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးမကျေနပ်တာတွေရှိရင်တိုင်ကြားနိုင်ဖို့အတွက်တိုင်ကြားရေးဌာနတစ်ခုကိုစတင်ဖွင့်လှစ်ထားပြီးဖြစ်တယ်လို့ NLD လွှတ်တော်ကိုယ်စားလှယ်အမတ်တွေရတဲ့လစာဝင်ငွေတွေကလည်းဒီပါတီရဲ့ရန်ပုံငွေအဖြစ်ထည့်ဝင်ဖို့ကိုပါတီကညွှန်ကြားထားတာလည်းရှိပါတယ်ရှင်